မောင်တော်မြတ်နဲ့အင်းတင်ကြီးရွာမှာတွေ့ခဲ့တဲ့အလောင်းဆယ်လောက်အမှုမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသာတချို့ကျူးလွန်ခဲ့တာဖြစ်ကြောင်းတမတော်ကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်။တိုင်းနယ်ကြီးတဲ့ရိုဟင်ဂျာတွေထွက်ပြေးနေကြရတာဟာမြန်မာစစ်တပ်ကအင်အားအလွန်ကျုံတုံးပြီးနှိမ်နင်းနေတာကြောင့်ဖြစ်ကြောင်းနိုင်ငံတကာရဲ့စွပ်စွဲမှုတွေကိုအခိုင်အမာညင်းထားတဲ့မြန်မာတမတော်ဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်တဲ့တပ်ဖြတ်မှုအဖြစ်ပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီအပေါ်မှာဥပဒေရေးရာကျွမ်းကျင်သူတွေရဲ့အမြင်နဲ့တုံ့ပြန်ချက်တွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မွတ်စလင်တွေအများစုနေထိုင်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလုံခြုံရေးစခန်း30တို့ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းမှာတချို့နဲ့တပြိုင်နက်အကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုအတွင်းဖမ်းဆီးမိသူ10ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရပ်သားတွေကတပ်ဖြတ်မြုပ်နှံခဲ့ကြတာလို့တပ်မတော်ကဒီကနေ့သတင်းထုတ်ပါတယ်။ဖမ်းဆီးရမိသူတွေကိုရဲစခန်းကိုအနိုင်ရမယ့်အစားတပ်ဖြတ်လိုက်ရတဲ့အကြောင်းရင်းကိုတော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လွှဲပြောင်းရေးအခက်အခဲရှိနေတာကြောင့်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီတာဝန်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာမွတ်စလင်6သိန်းခွဲကျော်ထွက်ပြေးရတယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီကိစ္စကလူမျိုးစုအလိုက်ရှင်းလင်းမှုအဖြစ်အမေရိကန်ကသတ်မှတ်ထားတာလည်းဖြစ်ပါတယ်။နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဝေဖန်မှုတွေခံရချိန်မှာအခုလိုဖမ်းမိသူတွေကိုတရားစီရင်ခြင်းမရှိဘဲတတ်ဖြတ်လိုက်တာကြောင့်တက်ရောက်လာမှုနဲ့ပတ်သက်လို့တော့အာရှလူ့အခွင့်အရေးကော်မရှင်ကရွှေနေကြီးဦးမင်းလွင်ဦးကအခုလိုတုံ့ပြန်ပါတယ
်။နိုင်ငံတကာဥပဒေအရကြည့်မယ်ဆိုလို့ရှိရင်တော့ဒါကဒီတပ်မတော်ကနေပြီးတော့ပြည်တွင်းလုံခြုံရေးအတွက်ဆောင်ရွက်နေတဲ့ကိစ္စဖြစ်တဲ့အတွက်ဒီလိုမျိုးဆောင်ရွက်ပါတယ်လို့အကြောင်းပြတယ်ဆိုရင်တော့နိုင်ငံတကာကဘာမှဆက်ပြီးတော့လုပ်နိုင်မယ့်အလားအလာတော့မရှိပါဘူး။အဲတော့တကယ်သာအဲ့ဒီလိုမျိုးဥပဒေနဲ့တပ်ဖြတ်ပြီးဆိုရဲကိစ္စရမျိုးမှာတပ်မတော်စင်ပြီးစီရင်စီကံဥပဒေရဘလို့ရည်ယူမလဲပေါ့နော်ဒါတွေကတော့ကျွန်တော်တို့တော်တော်စိတ်ဝင်စားဖို့ကောင်းတဲ့ကိစ္စတွေဖြစ်တယ်ဒီလိုမျိုးတိုင်းနာနေမီဒေသတွေမှာအများကြီးကျွလုံနေတာတွေရှိတယ်သို့တော်လည်းတိတိယောက်ယောက်ပြပြနေတာတွေမရှိတော့ကျွန်တော်တို့ပြရတယ
်ရိုဟင်ဂျာဒေသတွေအပြင်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုမြန်မာစစ်တပ်ကပေးချထားပြီးမကြာခင်လပိုင်းကထွက်ရှိခဲ့တဲ့စစ်တပ်ရဲ့အစီရင်ခံစာမှာလည်းနေမည်ရှင်းလင်းရေးကိုဥပဒေနဲ့အညီဆောင်ရွက်ကြောင်းဖော်ပြခဲ့တာပါဒီနောက်ပိုင်းသိမကြခင်မှာပဲအရပ်သားတွေကိုတပ်ဖြတ်မြုပ်နှံတဲ့အပေါ်စုံစမ်းနေကြောင်းတပ်မတော်ကပဲတရင်ထုတ်ခဲ့တာပါဒီအပေါ်ရှင်းနေကြီးဦးမင်းလွင်ဦးရဲ့ရှင်းရှင်းချက်ကတော့
တကယ်ကတော့ဒီလိုမျိုးကိစ္စရဒီမှာတပ်မတော်ကအစဉ်တစိုက်ငင်းဆိုခဲ့တာကြီးပဲကျွန်တော်တွေ့ရတယ်လေသာသဖြင့်ပေါ့နော်နိုင်ငံတကာကအတိအငင်းဆိုခဲ့တာရှိသွားတယ်အဲတော့ကျွန်တော်တို့အခုဒီရိုက်တာသတင်းတော့နှုတ်ဖန်ခါပြီးတဲ့အချိန်မှာဖန်ခါပြီးတော့မကြောက်ခင်မှာပဲအလောင်းဆယ်လောင်းသိရှိရဆိုတဲ့ကိစ္စရပြီးနောက်ပြီးတော့ဒီကိစ္စကလွန်ခဲ့တဲ့နှစ်နှစ်နီးပါးလောက်ကပေါ့ဗျညှို့နှံထားတဲ့ကိစ္စဖြစ်တယ်ဆိုတာတွေပေါ်ပေါက်လာတဲ့အခါမှာတော့ဒါကမဖြစ်မနေရည်ယူရမယ့်အခြေအနေမျိုးဖြစ်လို့ခုလိုမျိုးဒီကြီးရယ်လို့ကျွန်တော်တို့မြင်ပါတယ
်။လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကတပ်ဖြတ်မှုကျွလွန်ပါတယ်လို့ဝန်ခံပြောဆိုထားတဲ့ကိစ္စအပေါ်မြန်မာဥပဒေအရဘယ်လိုအရေးယူဆောင်ရွက်နိုင်ပါသလဲ။လူခွင့်ရေးရှင်းနေကြီးဦးသိန်းတန်းဦးကအခုလိုပြောပါတယ
်။ရာဇစ်ပြစ်မှုတွေမှာပြစ်မှုကြီးတွေဆိုလို့ရှိရင်ရပ်ဖက်တရားရုံးမှာပဲဆက်ဆေးတာပေါ့နော်။တို့ရတဲ့ဒီဟာကိုနိုင်ငံတော်သမရရဲ့ခွင့်ပြုချက်နဲ့စစ်ကောင်မှလည်းဆက်လို့ရတာပေါ့။အခုလက်ရှိပေါ်ရှိမှုကြံရရတော့စစ်ပဆိုင်တရားရုံးကြီးကအကုန်ကြားနာခွင့်ရှိပြီးတော့အဲ့ဒီအပေါ်မှာဥပဒေချုပ်ကတကယ်နောက်ဆုံးအပြည့်ဆုံးယူပါရုံးဖွဲ့ဖြစ်နေတာပေါ့နော်လူသွတ်မှုကတော့လူသွတ်မှုကတောင်းနဲ့တိခါဝေးဆိုတာရှိတယ်တောင်းနဲ့တိခါဝေးကတင်ခုကြံရတဲ့ပေါ့နော်တင်ခုကြံရတဲ့ intentional ဘာသာပေါ့နော်အဲ့ဒီတင်ခုကြံရတဲ့ကတ်တယ်ဆိုတော့ပေဒံနဲ့ကျွန်းတာနှစ်ခုပဲရှိတယ
်အရသားကြီးကိုတပ်ဖြတ်မှုနဲ့ပတ်သက်ပြီး2016ခုနှစ်တုန်းကစစ်ခုံရုံးကစစ်သားတွေကိုအရင်ယူခဲ့တဲ့ဖြစ်စဉ်တစ်ခုလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းလော်ရွာသား၅ဦးတပ်ဖြတ်ခံရမှုနဲ့ဆက်ဆက်ပြီးတပ်မဟုတ်တူအပါအဝင်တပ်ဖွဲ့ဝင်9ဦးကိုအရင်ယူတာပါ။ပြစ်မှုကျွလွန်နဲ့စစ်တပ်အရာရှိ၄ဦးကိုအလုထုတ်အလုကျန်းတဲ့ထောင်ဒဏ်၅နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးတခြားအဆင့်စစ်တီ၃ဦးကိုလည်းတပ်သားအဆင့်ကိုလျှော့ချအလုကျန်းတဲ့ထောင်ဒဏ်၅နှစ်စီစစ်တရားရုံးကစီရင်ဆုံးဖြတ်တယ်လို့အဲ့ဒီအချင်းကကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်ရှင်။